အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇားအီရှရီဖ်မြို့မှာရှိတဲ့အိန္ဒိယကောင်စီဝင်ရုံးကိုအမည်မသိသနတ်သမားတွေကတင်းနှင်းကနေနေကဝန်ရောက်တိုက်ခိုက်တာမှာအနီးဝန်းကျင်မှာသနတ်တန်တွေအမြောက်တန်တွေစုညံသွားတယ်လို့ဒေသခံအုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။ကောင်စီဝင်ရုံးတီရှိရလမ်းတစ်ဖက်ချမ်းမှာရှိတဲ့အဆောက်အဦးကနေသနတ်သမားတွေကဒုံးကျည်တွေနဲ့စတင်ပစ်ခတ်တာမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်သွားခဲ့တယ်လို့အုပ်ချုပ်ရေးမှူးမူနီဒ်အာမက်ဖာဟတ်ကပြောပါတယ်။ထိခိုက်ဒဏ်ရာရမှုနဲ့ပျက်စီးဆုံးရှုံးမှုဆိုင်ရာအသေးစိတ်အချက်အလက်တွေတော့ချက်ချင်းထွက်မလာသေးပါဘူး။တက်ခိုက်သူတွေကိုရှင်းလင်းနိုင်ဖို့အထူးတပ်ဖွဲ့ဝင်တွေကပြင်ဆင်မှုတွေလှုပ်ဆောင်နေပြီလို့လည်းရဲတပ်ဖွဲ့ပြောခွင့်ရရှီလ်ဂျန်ဒူရာနီကပြောပါတယ်တိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူချက်ချင်းထွက်မလာသေးပါဘူးဒီတိုက်ခိုက်မှုဟာပါကစ္စတန်နယ်စပ်မှာရှိတဲ့အိန္ဒိယလေတပ်အခြေစိုက်စခန်းကိုအစ္စလာမစ်စစ်သွေးကြွတွေကစနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး7ဦးသေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနောက်တနေ့မှာဖြစ်သွားခဲ့တာပါ